စနေနေ့ကကျင်းပတဲ့အာဖဂန်နစ္စတန်နိုင်ငံသမ္မတရွေးကောက်ပွဲတွေမှာမဲဆန္ဒရှင်အများအပြားမဲပေးခဲ့ကြပြီးတဲ့နောက်မဲယုံတွေပိတ်သွားပါပြီ။တိုင်းပြည်မှာပထမဆုံးဒီမိုကရေစီနှီးကျအာဏာလွှဲပြောင်းရေးဖြစ်မဲ့ရွေးကောက်ပွဲမှာမဲပေးသူအရေအတွက်များလွန်းလာကြောင်းတချို့မဲယုံတွေမှာဆိုရင်မဲပြားတွေတောင်ကုန်သွားပါတယ်။မဲပေးပွဲကိုနှောက်ယှက်မဲလို့တာလီဘန်တွေကချင်းချောက်ထားတဲ့အတွက်နိုင်ငံတော်မှာလူညွန်ရေးကိုတင့်ကျပ်ထားပါတယ်။ဒါပေမဲ့လည်းမဲပေးပွဲဟာအတော်လေးကိုအကြမ်းဖက်မှုကင်ကင်ရှိခဲ့ပုံရပါတယ်။ပုံကန်သူတို့ရဲ့ချင်းချောက်ဟန်တောက်မှုတွေကိုခံခဲ့ရတဲ့ဂျားကမဲပေးခဲ့ကြတဲ့အာဖဂန်မဲဆန္ဒရှင်တွေကိုအာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ကူဘစ်ကချီကျူးစကားဆိုခဲ့ပါတယ်။သူဆိုအားဖြင့်တမိုင်းဝင်ရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့အာဖဂန်နိုင်ငံသားတန်ပေါင်းများစွာကိုချီကျူးဂုဏ်ပြုပါကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကလည်းကြေညာချက်ထုတ်ပြန်ပြီးပြောခဲ့ပါတယ်။